Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American ပိုင်းရဲ့2022ခုနှစ်နိုဝင်ဘာ15ရက်တနင်္လာညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ line to meter 1925 32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA ရဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းကြည့်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတို့ကနေအချိန်နဲ့တပြေးညီဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်ရှင်။
မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုတော့ကိုအောင်မြတ်သူနဲ့ကျွန်မတို့လောက်တို့တင်ပြသွားမှာပါ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအက်ဒီတာအမေရိကန်နိုင်ငံသား Danny Fenster ကိုစစ်ကောင်စီကတင်လို့ပေးလိုက်ပါတယ်တယ်။တမန်အရေးကိစ္စအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကြောင့် American နဲ့တရုတ်နိုင်ငံကြားတင်မာမှုတွေတိုးလာချိန်မှာနှစ်နိုင်ငံသမရဒီကနေ့တွေ့ဆုံမှုရှိပါတယ်။မွတ်စလင်တွေပေါ်ကြမ်းဖက်နေပါတယ်ဆိုတဲ့မဟုတ်မမှန်သတင်းတွေဖြန့်နေသူတွေဆိုပြီးအင်းညနိုင်ငံမြောက်ပိုင်းမှာဒါဇင်နဲ့ချီတဲ့လူမှုကွန်ရက်အုံဆွဲသူတွေကိုအင်းညအရေးတို့ကဖမ်းဆီးလိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေနဲ့တူနာဆင်ရမယ့်သတင်းလှော်တွေမှာတော့မြန်မာနိုင်ငံလက်ရှိနိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုအတွက် NLD ခေါင်းဆောင်တွေအပါဝင်ကဏ္ဍအသီးသီးကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးသွားမယ့်အကြောင်းကို Mr. Sasakawa ကမြန်မာနိုင်ငံခီးစဉ်တွင်မှပြောပါတယ
်私は今回参りましてまず一つはこの地を
思い出ဒီသတင်းပြေဆုံးကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီတည်တင်းနဲ့အတူစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေရဲ့အမှုတွေနောက်ဆုံးအခြေအနေကချင်ပြည်နယ်ကတိုက်ပွဲတွေနဲ့စစ်ပြည်ဒုက္ခသည်တွေရဲ့အခြေအနေစကိုင်းတိုင်းနယ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ခိုက်မှုတွေရှိတဲ့အကြောင်းစတဲ့သတင်းတွေကိုတင်ဆက်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့ထောင်နဲ့ဆက်တဲ့ချမှတ်ခံထားတဲ့အမေရိကန်နိုင်ငံသား Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအက်ဒီတာ Danny Fenster ကိုပြန်လည်လိုက်ပြီးဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရပို့ချုပ်စော်မင်းထွန်းက VOA ကိုအတည်ပြုပြောဆိုပါတယ်
။ဒီရင် Frontier မြန်မာသတင်းတော့ပေါ့အမေရိကန်နိုင်ငံသား Danny Fenster တို့ဒီနေ့ကျွန်တော်တို့လွတ်ပေးလိုက်ပါတယ်။ကျွန်တော်တို့ထုံးကတိုက်ကျွန်တော်ပြည်နေတာပေးလိုက်ပါတယ်။တဲ့သတင်းအချက်နဲ့အသေးစိတ်ကိုတော့ကျွန်တော်ထပ်မံထုတ်ပြန်ပေးပါမယ်။သတင်းသမားတွေမှမဟုတ်ပါဘူး။ကျန်တဲ့သူတွေပေါ့နော်။ကျန်တဲ့ဒီသူတွေကိုလည်းကျွန်တော်သတ်မှတ်ထားတဲ့စီမင်းစီကနေလည်းကန့်ညီတဲ့ဆိုရင်ဖြေလျှော့ပြီးတော့ကြာလွတ်ပေးရတဲ့ဆောင်ရွက်လျက်ရှိတယ်။ရခင်ကလည်းကျွန်တော်ပေါ့နော်သတင်းကျော့နာပြီးနေမတိုင်ခင်နစ်စန်တီယန်နေဒီကနေမှလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။အကျဉ်းသားတွေလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။နောက်မှလည်းကျွန်တော်အနေနဲ့ကတော့အဲ့ဒီလိုမျိုးအစီအစဉ်မျိုးတွေရှိတယ်လို့ပဲအကြံဉာဏ်ပြောပြရလိမ့်မယ်
။ Danny Fenster ကိုစစ်ကောင်စီကပြန်လို့ပြလိုက်ပြီးတော့သူ့လက်ထဲကိုလွှဲပြောင်းပေးလိုက်ပြီးဖြစ်ကြောင်းလက်ရှိမြန်မာနိုင်ငံမှာရောက်ရှိနေတဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့ကုလသမဂ္ဂဆိုင်ရာ American တန်အမတ်ကြီးဟောင်းလည်းဖြစ်တဲ့ Bill Richardson ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကလည်း Danny Fenster ကိုစစ်ကောင်စီကပြန်လို့ပေးလိုက်တဲ့အပေါ်ကြိုဆိုကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။မြန်မာစစ်ကောင်စီရဲ့အထင်အမြင်လွဲမှားမှုကြောင့် Mr. Fenster ချက်လာနေပါဖမ်းဆီးထိန်းသိမ်းခံထားရတယ်လို့လည်းဖန်စီထိန်းသိမ်းခံခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြပါရယ်တန်နီပြန်လဲလူမျိုးရေးလုတ်ကင်ဆောင်ရပေးဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဂျွန်ဗိုက်တာနဲ့ရန်ကုန်မှာရှိတဲ့တန်ယုံအဖွဲ့ဖန်စီထိန်းသိမ်းခံထားသူများဆိုင်ရာသမရရဲ့အထူးတန်တမန်ရော်ဂျာခရစ်စတန်စစ်ကောင်စစ်ဝင်အရာရှိတွေအပြင်အုပ်ချုပ်ရေးမှူးဟောင်းဘီရစ်ချက်ဆန်တို့ကိုညွှန်ကြားခဲ့တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဘလင်ကန်ရဲ့ကြေညာချက်မှာဖော်ပြထားပါရယ်မကြာခင်မိသားစုနဲ့ပြန်ဆုံနိုင်တော့မယ့်အတင်းဒီအတွက်အဝမ်းမြောက်မိတယ်လို့မြန်မာနိုင်ငံမှာမတရားဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေလူမျိုးရေးဆက်ပြီးတော့တောင်းဆိုသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါရယ
်နေပြည်တော်အထူးတရားရုံးမှာဒေါ်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့ပို့ကုန်သွင်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုနှစ်ခုအတွက်ဒီဇင်ဘာ6ရက်နေ့မှာနှစ်ဖက်အပြီးသက်လျှောက်ထားချက်တင်ရမယ်ဆိုပြီးတော့တရားရုံးကသတ်မှတ်ကြောင်းစုံစမ်းတိရှိရပါတယ်။နိုဝင်ဘာ22ရက်အရှိသတင်းပတ်တင်လာနေ့မှာဒီအမှုနှစ်ခုစလုံးအတွက်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်တက်သည့်ထွက်ဆိုပြီးခုခံခြေပမှာဖြစ်ပါတယ်။အမှုအတွက်ဆွဆွဲခံရသူဘက်ကတက်သည့်စီရင်ကိုတရားသူကြီးကမေးမြန်းရမှာတော့နောက်ထပ်စီရင်မတင်ပဲဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်တက်သည့်ထွက်ဆိုမယ်ဆိုပြီးတော့တင်ပြခဲ့တယ်လို့သိရပါတယ်။တင်လာနေ့တိုင်းအထူးတရားရုံးမှာဒေါ်အောင်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့ပို့ကုန်သွင်းကုန်အမှုဆက်သွယ်ရေးအမှုနဲ့တဘာဝဘေးအန္တရာယ်စီမံခန့်မှန်းမှုဆိုင်ရာအမှုတွေကိုကြားနာလေးရှိပေမဲ့ဒီနေ့နိုဝင်ဘာလ15ရက်နေ့မှာတဘာဝဘေးအမှုကိုမစစ်ဖြစ်ဘူးလို့နေပြည်တော်ကလာတဲ့သတင်းတွေအရာသိရပါတယ်။သမရဦးမြင့်ပေါ်ဆွဲချက်တင်ထားတဲ့တဘာဝဘေးအမှုကိုလည်းဒီကနေ့ကြားနာခြင်းမရှိပါဘူး။ ဒီမှုအတွက်ဆွေးတင်ပတ်မှာအပိသက်လျှောက်လဲတင်ပြမှာမဟုတ်ပြင်ဆင်နိုင်အောင်အစရေကရုံးချင်းကိုတပတ်ကျော်ချိန်ရလာလို့သိရပါတယ်။ဒေါက်ဆန်စုကြည်နဲ့ဦးဝင်းမြတ်တို့အပေါ်မှာဆွေးချက်တင်ဆစ်စင်နေတဲ့အမှုတချို့အတွက်ဒီဇင်ဘာလထဲမှာအပိသက်အမိချဖို့ရှိတယ်လို့လည်းခန့်မှန်းရပါတယ်။လက်ရှိမှာဒေါက်ဆန်စုကြည်ကနိုင်ငံတော်လှုပ်ဝဲချက်အုပ်ဥပဒေချိုးဖောက်မှုအာရီလိုက်စာမှုအပါအဝ
ကျွန်တော်တို့ကလူစိတ်ကောင်းစီကအမိထုတ်ပြန်တားမြစ်ထားပါတယ်ခင်ဗျာမြန်မာနိုင်ငံအမျိုးသားပြန်လည်တင်ပြရေးဆိုင်ရာဂျပန်အချူကိုယ်စားလှယ်နီဖွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆဆကဝါဟာရခိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့ပြည်ခရက်နေကသူဦးဆောင်ညှိနှိုင်းပြည်ခရက်ရခိုင်ပြည်နယ်အတွင်းအေအေရခိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားအပြစ်ခံရစရေးသဘောတူညီမှုနောက်ပိုင်းအခြေ ပြောပါတယ်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဂျပန်နိုင်ငံကထပ်ပတ်မဲ့အကူအညီတွေပေးအနိုင်ဖို့အတွက်လည်းအခုလိုထပ်မံရောက်ရှိလာတာဖြစ်တယ်လို့မစ္စတာဆဆကာဝါကပြောပါတယ်ရခိုင်ပြည်နယ်စစ်တွေမြို့နယ်ထဲကတက်ကဲပြင်းဒုက္ခသည်စခန်းနဲ့လူရောပြေးကျောင်းကစစ်ဘေးဒုက္ခသည်စခန်းတွေကိုမစ္စတာဆဆကာဝါတွားရောက်လည်လာခဲ့တယ်လို့ရခိုင်အမျိုးသားပါတီ ANP
ပြည်နယ်ကောင်စီနဲ့မစ္စတာဆဆကာဝါတို့တွေ့ဆုံခဲ့တဲ့ဆိုပေမဲ့တစုံတရာဆွေးနွေးတိုင်ပင်ခဲ့တာမျိုးတော့မရှိဘူးလို့ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ်မြန်မာနိုင်ငံတော်မှာဒေသတွင်ကိုဗစ်ကူးစက်မှုတွေဆက်ရှိနေပြီးစတေးအတ်ဟုံးထုတ်ပြန်ထားတဲ့မြို့နယ်52ခုကျန်ရှိနေပါသေးတယ်ပြီးခဲ့တဲ့နိုဝင်ဘာလ14ရက်မှာမန်လီတက်ပညာရေးကောလိပ်ဒီဒီစီမှာတင်နန်းတက်နေ ဒီနေ့ကတော့ဒီတိုင်းအောင်မှာဒေါ်ဆန်းစုကြည်ပေါ်ဆွဲချက်တင်တာနဲ့ပို့ကုံသွင်းကုံတွေကိုထပ်မံဖြေလျှော့ပေးခဲ့ပြီးပြီးခဲ့တဲ့တောက်ကြနေ့ကတော့နောက်တစ်မျိုးနဲ့ကိုထပ်မံဖြေလျှော့ပေးခဲ့တာဖြစ်ပါတယ်အချိန်ကပညာစာသင်ကျောင်းတွေကိုပြန်လဲဖွင့်လှစ်ထားသလိုအစင်းမြင့်တက္ကသိုလ်ကောလိပ်တွေကိုလည်းပြန်လဲဖွင့်လှစ်ဖို့အတွက်ကျမရင်းနဲ့ပညာရေးဝန်ကြီးဌာနကပြင်ဆင်န
American တဲ့ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 19kHz 15.53 ညာ 25kHz 18.83 ညာ 32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ 190kHz 1509ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တိုင်ဝမ်ရေးကိစ္စအပါအဝင်လို့အခွင့်အရေးချောဖောက်မှုလို့အကြောင်းအရာတွေကြောင်းအမေရိကန်နဲ့တရုတ်နိုင်ငံကြားကျင်းပမှုတွေတိုးနေချိန်မှာနှစ်နိုင်ငံသမ္မတတွေအွန်လိုင်းကနေဒီကနေ့တွေ့ဆုံဆွေးနွေးကြမှာပါနှစ်နိုင်ငံကြားကျင်းပမှုတွေဖြေလျှော့ဖို့အကျူပန်းတဲ့အနေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပေမဲ့လို့ညီနိုင်ဆောင်ရွက်ခြင်းနဲ့လက္ခဏာမျိုးနှစ်ဖက်စလုံးကပြတ်တာတာမျိုးမတွေ့ရဘူးလို့ AFP သတင်းတရမှာရေးပါတယ်မစ္စတာဘိုင်ဒန်သမ္မတဖြစ်လာပြီးတဲ့နောက်ပိုင်းခေါင်းဆောင်တို့တယ်လီဖုန်းနဲ့နှခါစကားပြောခဲ့ပြီးပါပြီကယောဂါကြောင့်တရုတ်သမ္မတကကိပကိုခရီးမထွက်တဲ့အတွက်လဲအွန်လိုင်းကနေပဲတဲ့စကားပြောတာပါသမ္မတနှုတ်ဒီကနေ့တွေ့ဆုံဆွေးနွေးတဲ့အခါအဲ့ဒီလိုတင်းမာမှုတွေပြည့်ရော့သွားအောင်လုပ်နိုင်မယ်လို့ခံမရကြောင်းသမ္မတဘိုင်ဒန်ရဲ့အကြံပေးတွေကပြောပါရယ်သမ္မတဘိုင်ဒန်ရဲ့ကမ်းလှမ်းမှုနဲ့ဒီကနေ့ဝါရှင်တန်စံတော်ချိန်ညနေ 9:45 မိနစ်မှာတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတယောက်ကလည်းပြောပါရယ်သမ္မတဟောင်းဒိုနယ်ထရမ့်လက်ထက်မှာတော့အမေရိကန်နဲ့တရုတ်နိုင်ငံကြားနှစ်နိုင်ငံဆက်ဆံရေးအဆိုးဆုံးလို့ဆိုရမယ်အခြေစိုက်ခဲ့တယ်လို့ကုန်သွယ်ရေးစုပွဲပေါ်ပေါက်ခဲ့တာပါဒါအပြင်တရုတ်နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကင်တွယ်ပုံနဲ့ပတ်သက်လို့လည်းသမ္မတဟောင်းထရမ့်ကဒီအပေါ်ပြင်းထန်စွာပုတ်ခတ်ပြောဆိုခဲ့ပါတယ်သမ္မတထရမ့်လက်ထက်နောက်ပိုင်းနှစ်နိုင်ငံလေတံတွေပြောင်းလာပေမဲ့လည်းတိုင်ဝမ်နဲ့လူခွင့်ရေးချိုးဖောက်မှုကိစ္စရပ်တွေကြောင့်နှစ်နိုင်ငံဆက်ဆံရေးတွေတင်းမာနေတာလည်းဖြစ်ပါတယ်
ကုလသမဂ္ဂရဲ့ဥရုယာတိဆိုင်ရာညီလာခံရဲ့ရလဒ်တွေဟာစိတ်မသက်မသက်ပွဲရာပြသနေပေမဲ့လည်းနိုင်ငံပေါင်း200နီးပါးကဥရုယာတိပြောင်းလဲမှုကိုတားဆီးဖို့တိုးမြင့်လှုပ်ဆောင်ကြမယ်ဆိုတဲ့သဘောတူညီချက်ကိုတော့ဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကချီးမွမ်းဂုဏ်ပြုခဲ့ပါတယ်အချုပ်ချာအာဏာပိုင်နိုင်ငံတွေကိုကျွန်တော်တို့စီယုံသိမ်းသိမ်းအားပေးအမြောက်လုပ်ပေးလို့ရမရပါမယ်သူတို့မလုပ်ချင်တာတွေကိုတော့ဖိအားပေးလုပ်ခိုင်းလို့မရဘူးလို့ဘော်ရစ်ဂျွန်ဆန်ကတင်းငွေတွေတင်းလာရှင်းလင်းပေါ်မှာပြောဆိုသွားတာပါနိုင်ငံတွေအနေနဲ့ဆုံးဖြတ်ပြီးအဲ့ဒီအတိုင်းပဲလုပ်ရည်တည်ကြရမယ်လို့သူကပြောဆိုခဲ့ပါတယ်ဂလတ်စကောမှာနှစ်ပတ်ကြာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲရလဒ်နဲ့ပတ်သက်ပြီးဂျွန်ဆန်ကဒီသဘောတူညီမှုတွေဟာတကယ်သမိုင်းဝင်ဖြစ်ပြီးတော့စောင့်ဝင်ရေးသုံးစွဲမှုကိုလည်းအစဉ်လိုက်လျှော့ချဖို့သဘောတူနိုင်ခဲ့လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
မွတ်စလင်တွေအပေါ်အကြမ်းဖက်နေပါတယ်ဆိုတော့မဟုတ်မမှန်တဲ့တင်းတွေဖြန့်နေသူတွေဆိုပြီးအိန္ဒိယနိုင်ငံမြောက်ပိုင်းသရီပူရာပြည်နယ်ကဒါဇင်နဲ့ချီတဲ့လူမှုကွန်ရက်သုံးဆွဲသူတွေကိုအိန္ဒိယရဲတပ်ကဖမ်းဆီးလိုက်ပါတယ် Pansi Kaya to Retema, a champ pemorico, Libido, Songzan, Sissene, Poglia, Puerile Pavare, Adoba Dudia Baga Sapio, Bangladesh Nangatega, Hindu Piajanego, Muslinoga, Dakai Kerago, Dombian in Ne, Adoba Nasatianiga Sapio, Inyanaga, Tripura Pinetega, Muslim Ainwe, Sisainune, Billy Janego, Hindu Rega, Piacida, Meeting Shurari, the Balla, Popo Cabare, Tazanetide, Ainune, Sisainu, Billy Seta Kutamene, Luduga, Piacida, Jonghare, Lo, a Chetle, Shapoy, Puega, Piavare, ပလီချောက်ခုအိနဲ့ဈေးဆိုင်အတော်များများလဲမိရှုခံခဲ့ရတယ်လို့အဲ့ဒီအဖွဲ့ဝင်တွေကလူမှုကွန်ရက်တွေမှာဖော်ပြခဲ့တာပါ။ထရီပူရာရဲတပ်ဖွဲ့ကလူမှုကွန်ရက်၃ဆွဲသူ၁၀၀ထက်မနည်းကိုတရားမဝင်လှုပ်ရှားမှုတားဆီးရေးပုံမှာအပါဝင်အကြမ်းဖက်မှုပေါ်ပေါက်အောင်တွေးတိုးလုံဆော်မှုပုံမှာအတော်များများနဲ့ဖမ်းဆီးခဲ့ပါတယ်။ဆွဲဆိုချက်ပေါင်းစုံနဲ့ဖမ်းဆီးခံရသူတွေထဲမှာအကြမ်းဖက်
ဒီကနေ့နိုင်ငံတော်ဝန်ကျင်းပမှုအတိုက်အခံတွေကစောထားပါတယ်ကျူဘာတိုက်ခိုက်ရဲ့သွေးစီးညင်မှုကိုပြသတဲ့အနေနဲ့မနေ့ကအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာလဲလူတွေထောင်ထဲချီကာရန်ရှည်ကြီးနဲ့ကျူဘာအလံတွေဝေ့ရန်ဆန္ဒပြခဲ့ကြပါတယ်ကျူဘာနိုင်ငံရဲ့ဒီမိုကရေစီရေးကိုထောက်ခံတဲ့လူလူ့ဆောင်မှုတွေကမ္ဘာတော်ဝန်ကျင်းပနိုင်ဖို့လဲစီစဉ်နေကြပါတယ ပြီးဘယ်လိုဒဏ်ရန်တော်လှန်ရေးလုပ်ရတဲ့ကူမှတီးခတ်နိုင်မှာမဟုတ်ဘူးလို့သတိပေးထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကတော့ကျူဘားပြည်သူတွေရဲ့အခွင့်အရေးကိုလေးစားဖို့လွတ်လပ်စွာစီရင်ခွင့်ပေးဖို့နဲ့သူတို့ဆန္ဒတွေကိုထုတ်ဖော်ခွင့်ပေးဖို့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။သတင်းတွေကိုလွတ်လပ်ဖလှယ်ခွင့်ပေးဖို့အင်တာနက်လိုင်းကိုဖွင့်ပေးဖို့လည်းတောင်းဆိုထားပါတယ်။ဆနာပြပွဲတွေမှာကျူဘားတက္ကံကောင်းဆောင်ယူနီဝါဂဘရီယာအဂွီလဲယာလည်းမပါဝင်နိုင်အောင်အစိုးရထောက်ခံသူတွေကသူ့နေအိမ်ကိုချိတ်ပိတ်ထားသလိုကျူဘားအစိုးရကလည်းဖမ်းဆီးမယ်ဆိုပြီးတော့ချိန်ချောက်နေပါတယ်ခင်ဗျာ
။ဒီနေ့မှနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့ရပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOE Radio အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေလည်းကျွန်တော်တို့အခုအတန်းလွှင့်နေတဲ့အချိန်မှပဲဖမ်းယူနှားဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ဖို့အတွက် NLD ခေါင်းဆောင်တွေအပါအဝင်ကဏ္ဍအသီးသီးကခေါင်းဆောင်တွေနဲ့သူ့ရဲ့ခီးစဉ်အတွက်မှာတွေ့ဆုံဆွေးနွေးသွားမယ်လို့မြန်မာနိုင်ငံအမျိုးသားပြည်နယ်တင့်မြင့်ရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်လည်းဖြစ် Nippon Foundation ဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Yuhei Sasakawa ကပြောပါတယ်ဒီကနေ့သူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွက်မှာပြောကြားခဲ့တာပါဒီကြောင့်အပြည့်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုဥတင်မောင်တန်းပြောပြပေးပါရှင်
မြန်မာနိုင်ငံကိုနိုဝင်ဘာ12ရက်နေ့ကတည်းကရောက်ရှိနေတဲ့မြန်မာနိုင်ငံအမျိုးသားပြည်နယ်တင့်မြတ်ရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်မစ္စတာယိုဟိစာစကာဝါဟာဒီကနေ့ရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်။စစ်တွေမြို့နယ်ကလူတော်ပြည့်ကျောင်းမှာရှိတဲ့ရခိုင်စစ်ဘေးဒုက္ခသည်စခန်းနဲ့တက္ကသိုလ်မွတ်စလင်ဒုက္ခသည်စခန်းတို့ကိုသွားရောက်ခဲ့တာပါ။ရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ 8.5 တန်လှူဒါန်းမယ်လို့နီပိုဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာဆဆကာဝါကပြောကြားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေဖြစ်ရှင်းနိုင်ဖို့အတွက်လည်း NLD ရဲ့ထိပ်ပန်းခေါင်းဆောင်တွေအပါအဝင်ဂါနာအသီးသီးကခေါင်းဆောင်တွေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတွေ့ဆုံဆွေးနွေးသွားမယ်လို့ရခိုင်ပြည်နယ်အစိုးရအဲ့ရိတ်သားမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဆဆကာဝါကအခုလိုပြောဆိုခဲ့ပါတယ်။
私は今回参りまして、まず一つはこの地をもう一度。恵みの
来年目の前の来年で一年半するし、で食費で一年半しれそうと言いますね。経済者もそのハウスとし、あかんがな地域で農村地域で追送するまあ支援するまあ分散化するするし、で結果的に調節ないまでするちゃんとパッケージまでで、自分審査とはでらばしまね。経済者もそのハウスとし、そのレシピ今目の前のသတင်းနဲ့တင်းပြရေးဆိုင်ရာကျွန်မအထူးကိုယ်စားလှယ်ပြီးတော့ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကဆိုလို့ရှိရင်ဒီကိစ္စမှာ NLD ရဲ့ဒီထိပ်ပိုင်းကောင်းဆောင်နေတဲ့သူရှင်ဒီရှစ်လေးလုံးလှူရှာမှုမှာပါဝင်ခဲ့တဲ့ဒီကောင်းဆောင်နဲ့သူရှင်ဒီအခမ်းအနားဒီကိစ္စကောင်းဆောင်နေတဲ့ကျွန်တော်တွေ့ပြီးတော့မှသူတို့တွေချီးစီးရပြီးတော့မှစားပြရတဲ့စကားတွေကိုဆက်လာပြီးတော့မှအဲ့ဒီပုံမှာအခြေခံပြီးတော့ခွဲခြားသိကျမှုတွေကျွန်တော်ပြုလုပ်ပြီးတော့မှဘယ်ပုံစံနဲ့ဒီဒီကောင်းဆောင်ရင်ဒီကောင်းမလဲဆိုတဲ့ပတ်သက်ပြီးတော့ဆက်လက်ပြီးတော့လေ့လာစူးစမ်းတော့ပါတယ်
ဒေါန်ဆန်းစုကြည်အပါအဝင် NLD ထိပ်ပန်းခေါင်းဆောင်တွေဖမ်းဆီးခံထားခြင်းသ ူအနေနဲ့ဘယ်သူတွေနဲ့တွေ့ဆုံမယ်ဆိုတာကိုတော့ရှင်းရှင်းပြောကြားခဲ့တာမရှိပါဘူး။နိုဝင်ဘာ23ရက်နေ့ကတော့သူကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဟာရခိုင်လက်နက်ကိုင်အေအေနဲ့စစ်တပ်ကြားအပြစ်ခတ်ရစဲရရှိအောင်ကျောင်းဝင်စည်းစပ်ညှိနှိုင်းဆောင်ရွက်ပေးခဲ့သူတယောက်ဖြစ်ပါတယ်။အပြစ်ခတ်ရစဲရတနည်းပြည့်တဲ့အချိန်အခြေအနေကိုလာရောက်လေ့လာတာဖြစ်ပါတယ်လို့လည်းသူကဆိုပါတယ်။ပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေထပ်မဖြစ်ဖို့အောက်ခြေအဆင့်တပ်သားတွေထိညွှန်ကြားထားမှုရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုတိုက်တွန်းခဲ့တယ်လို့စစ်တပ်နဲ့အေအေအဖွဲ့ကြားတိုက်ပွဲတွေထပ်မဖြစ်အောင်ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံအမျိုးသားပြန်လည်တင်းမြန်ရေးအထူးကိုယ်စားလှယ်မစ္စတာဆဆကားဘွားကပြောပါတယ
်။ဆုရနီရန်ကုန်နေစိတ်တပ်ကိနေ
လူမြန်မာနိုင်ငံကိုရောက်ချင်နိုဝင်ဘာလ7ရက်နေ့ကအေအေအဖွဲ့ခေါင်းဆောင်တွေနဲ့အွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။2029ခုနှစ်နိုဝင်ဘာလမှာရခိုင်ပြည်နယ်ကိုလာရောက်ခဲ့ပြီးအခုဒုတိယကြိမ်လာခဲ့တာနဲ့ပတ်သက်လို့လည်းမစ္စတာဆဆကာဝါကအခုလိုပြောပါတယ
်။ဟုတ်ကဲ့ပါ။平和の実現のための停戦というのは
決して実現ならないようになっているし、近々やってますけど、パパ、3年切れた経緯を悩むままでだったので、ええ、IDB 会員の姉さんをね、悩んでたけど、ちょっとバーミャンアプリに出てんで、それさんをちょっと悩まれてたらしいので、アプリ姉さんへアカウントコロナパッドで、姉さんへアカウントコポスして、契約かもかするし、パスマートしてて、で、とちゃんの姉さんへプラスするし、契約か、あ、契約かなって、あ、契約してたらするし、3年切れたってて、システムでまあငြိမ်းချမ်းရေးအတွက်ဟာလို့ရှိရင်ဒီလိုမျိုးနဲ့အားလုံးပါဝင်ပြီးမှစူးစမ်းဆောင်ရွက်သွားမယ်လို့လည်းပြောချင်ပါတယ်။
မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်လည်းဖြစ်နီပိုဖောင်ဒေးရှင်းဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာယိုဟိဆာဆာကာဝါကရခိုင်ပြည်နယ်ခီးစဉ်အတွင်းပြည်နယ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြန်လဲတွေ့ဆုံနှုတ်ဆက်တဲ့သဘောထားဖြစ်ပြီးတစုံတရာဆွေးနွေးတိုင်ပင်ခဲ့တာမရှိဘူးလို့လည်းပြည်နယ်ကောင်စီပြောခွင့်ရဥလာသိန်းကပြောပါတယ်။ရခိုင်မျိုးသား ANP ပါတီနဲ့လည်းတီးခြားတွေ့ဆုံခဲ့တာရှိပြီးအဲ့ဒီတွေ့ဆုံပွဲမှာတော့စစ်တပ်နဲ့ AA အဖွဲ့တို့ရဲ့လက်ရှိအခြေအနေတွေကိုတင်ပြလိုက်တယ်လို့လည်း ANP ပါတီဘက်ကပြောကြားပါတယ
်။ဦးတင်မောင်သားပါရှင်။အခုဆက်ပြီးတော့နားဆင်ကြည့်ရှုရမယ့်သတင်းလွှာမှာတော့စစ်တပ်ကအာဏာသိမ်းကလေးကဖမ်းဆီးထိန်းသိမ်းခံထားရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုအမှုတွေကပုံမှန်905ခမှုတွေအတွက်ထောင်ဒဏ်နှစ်နှစ်ချမှတ်ခဲ့တဲ့အမှုယူခံကိုခရိုင်တရားရုံးကပယ်ချလိုက်တယ်လို့သူရဲ့ရှင်တွေကပြောပါတယ်။မကွေးတိုင်းဝန်ကြီးချုပ်လိုပဲတရားစွဲခံထားရတဲ့တခြားပြည်နယ်ဝန်ကြီးချုပ်တွေရဲ့အမှုနောက်ဆုံးအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကစူးစီးတင်ပြပေးထားပါတယ်ရှင်
။အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရစသက်ကြီးပုံမှန်905ခါဝင်နဲ့အလုတ်ကျန်းနဲ့စွန်လကထောင်နဲ့နှစ်ချမှတ်ခံထားတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုအမှုအတွက်သူ့ရှေ့နေကပြင်ဆင်ချက်အယူခံတင်ချတာကိုခရိုင်တရားရုံးကပယ်ချလိုက်ပါတယ်။အခုလိုပယ်ချလိုက်ပြီးတဲ့နောက်ဒေါက်တာအောင်မိုးညိုရဲ့ဆန္ဒအရထက်ပြီးအယူခံဝင်တော့မှာမဟုတ်ဘူးလို့သူရဲ့ရှင်ကအခုလိုပြောပါတယ်
။အဲ့ဒါအယူခံမှတ်လက်တယ်ခင်ဗျာ။အယူခံပေးတာပေါ့နော်။အယူခံပေးတာပေါ့။ကျွန်တော်တို့ပြီးခဲ့တဲ့ဟာယူနေတာပေါ့နော်။ကျွန်တော်တို့ဒီခေတ္တရားကြီးကအမိန့်ချတာပေါ့။905နဲ့ပတ်သက်လို့ကျွန်တော်တို့ဒီဆိုင်ရဲ့ဒေါက်တာအောင်မိုးညိုကတော့မတက်တော့ဘူးလေပြောတာသူကလို့ပြော
တာ။ဒေါက်တာအောင်မိုးညိုအပေါ်စစ်ကောင်စီကပုံမှန်905ခါခွေးနဲ့ထောင်ထဲချထားတဲ့အပြင်အကြရီလိုက်စားမှုခုနှစ်မှုနဲ့လည်းတရားစွဲချပါရယ်ဒီနေ့တနင်္လာနေ့မှာအဲ့ဒီအမှုတွေအတွက်ကြားနာစစ်ဆေးခဲ့တာနဲ့ပတ်သက်လို့ရှေ့နေကအခုလိုပြောပြပါရ
ယ်ဒီနေ့ကကျွန်တော်တို့အမှုကလေဒီနေ့ဆက်ရတာတော့ကျွန်တော်ဒေါ်အောင်မိုးညူရဲ့အမှုနံပါတ်5ဦးနံပါတ်5တက်တည်ရယ်နော်အမှုနံပါတ်6ကပြန်လည်မိကိုထုတ်တယ်နံပါတ်အမှုနံပါတ်9ဖြစ်တယ်အဲ့ဒါပဲရှိသေးတယ်ခင်ဗျအကြရီနဲ့ပတ်သက်တယ်ဟာအမှုနံပါတ်5တော့တည်လူပြတ်တက်တူဦးစစ်တာပေါ့နော်အမှုနံပါတ်6ကဒီလူပြန်လည်မီးဆက်မီးတာပေါ့ခွန်ကတော့ကျွန်တော်ဒီလူစစ်တာပေါ့အဲ့ဒါအဖြစ်ပဲရှိသေးတယ
်စစ်ကကအာနာသိမ့်ပြီးတဲ့နောက် NLD အစိုးရလက်ထက်ကဝန်ကြီးချုပ်အားလုံးနှိပါးကိုဖမ်းဆီးပြီးထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲထားပါတယ်စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်နဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစံတို့ပါဝင်ပါတယ်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ဟာ Agadi emu ngamune dia swe kantaya bi, a pezin tau jani dai, emu jana sisi dari loni elu, tau da lintu ne tu, agi le samu uri ne dia swe su kantaya re, sima bana wenji uso nyunwe ye, shiniga piovare.
Wenji jau tau da lintu ye, sima bana wenji uso nyunwe ye, nao da kake ken komani ye, mani ja pite uso mintu ye, eri don ya gu, agadi. ไล่ตามหมู่แจ้งเยอุบัติเนี่ยสวยชาเนี่ยอหมู่หมู่วางวางผู้ผิดไปไอ้งาผู้มาไอ้คุณก็ตีแจ้งตรงนี้มันนี่ชาเหรออหมู่เนี่ยบัดติดคู่มาเว้ยตัวป่าป่าเลยเอวินิจ้องจอกแต่เล่นทุกป่าเหรออหมู่เนี่ยบัดติดเนี่ยตรงลีลีผู้ผิดไปสีมันบานาวินิอุโซญญ์เลยอ่ะเหรอติดตรงลีเนาะ เรียนรู้แบบเช่นเราจะเล่นทุกการหุ่นนั้นมาเช่นมาเตียวเช่นสิมันบานาวิญญาณหรอหุ่นนั้นมันงามมาเตียวเช่นปัจจุบันเต้าจานีจังปาร์เลยหุ่นยังตัวเต็มหัวหรอเตียลูกยักษ์ตัวตุ่ยตัวลงกุ้งที่กันนี่เช่นนี้ไปสกายนั้นวิญญาณเจ้าดาวดามีนายกรอง่ายง่ายข้าวอีพีอากรีไลซามูอุริปงมางาสังงานเนี่ยคนหนึ่งมุเตียสเวทาร์เรลูกสงสัยตียาไป วันนี้เจ้าตัวยังมุ่งเน้นไปตลอดทุกอย่างเช่นรีบก้าลงยุ่งเฉยในเจ้าเช่นเปียบยานันจิมชิบาวแต่เจ้าสู้ยังมุ่งน่าสู้เช่นนี้กูไม่ตีนายนี่เว้ยเช่นนี้ไปเลยเลชิมาเกี่ยนปีนี้วันนี้เจ้าโดนนักเข็นเทรนนิ่งกูอาจจะได้ไล่สามูไม่อยากไปดูตีนี้เอจามูเปียบยาเอาลูกเดือดสุดเรื่องมุ่งเรื่องสู้สู้บ้างเท่านั้นคนนั้นคนนี้เราจะขันปีนี้วันนี้เจ้าอุ้ยปุ๊กรอไม่อยากไปดูตีนี้เอจามูเปียบยาเอาลูกสามูเนี่ยสักครั้งสิ่งก็เท่านั
ကချင်ပြည်နယ်မြစ်စုံအထက်ပိုင်းအင်ဂျင်နီယာမျိုးနယ်မှာစစ်ကောင်စီတပ်နယ်ကရအေးချမ်းမှာတိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီဘက်ကတပ်တွေလှုပ်ရှားနေတာကြောင့်ယာနေချီတဲ့ဒေသခံတွေဟာမြစ်ကြီးနားမျိုးကိုတင်းရှောင်နေရပါတယ်။ဒီကြောင့်ပြည်စုံကိုတော့ရန်ကုန်ကလာတဲ့တဲ့တင်ကိုအောင်မြတ်သူပြောပြပေးပါမယ်ရှင်။
ကချင်ပြည်နယ်မှာကချင်တိုင်းအောင်နယ်ကိုင်KIO တင်းချုပ်သွားတဲ့အင်ဂျင်နီယာမျိုးနယ်အတွင်းမှာဒီလ3/5ကစတင်ပြီးစစ်ကောင်စီဘက်ကတပ်တွေတိုးချဲ့ခဲ့တာရှိသလိုကချင်လက်နက်ကန်တပ်ဖွဲ့ KIA ကလည်းလမ်းပိတ်တာကြားဖြတ်တိုက်ခဲ့တာတွေရှိခဲ့တာပါ။ဒီရက်ပိုင်းမှာနှစ်ဖက်တပ်တွေကြားတိုက်ပွဲဖြစ်ပွားနေပြီးစစ်လုံရှားမှုတွေများလာကြောင့်ရွာသားတွေကမြစ်ကြီးနားကိုတင်းရှောင်နေရပြီးတောင် ကျွန်တော်ကတော့ကာလန်ထက်မှာထွက်တဲ့ကိုယ့်ရဲ့ဝင်မဲ့နေတယ်လို့အဲ့လိုနေရတဲ့ခြံနေတယ်ဆိုတော့ကျွန်တော်တို့ဒီရွာလေးကတော့အလုံးထွက်ပြည့်တဲ့ကိနေအချင်းကလေးအဲလို့အလုံးဆိုတော့အဲတရားကျင့်ရတဲ့အရှိမကင်းနဲ့ဘုရားရှင်ကရေကြီးရတဲ့ဒီစပါးကြီးတင်ကြချင်းဆိုတော့အလုံးဒီတိုင်းတောင်းရတယ်ထားခဲ့ရတယ်ကွီထောင်တန်ပေါ်ရန်စနီတူရန်ပစီစုကွန်စန်တောရန် Josa, Bonian,
ສະຫນີດຸຍັນປະສິດສຸຄອນສັນໂຕຍັນຈໍສາບໍນຽນສາລະຍາລະກະຍາດາລີຫາເບລຸຍາກໍເຕັ່ງຊောက်ຫນີຈາລະຊິຍູລີນີ້ມາແລະຫນີຈາດຸລີຊິບາແດ່ຈໍຍາດາລີຫາສະບາຍໃຕງລຸຍາມະລາສຸບີຕອງຍາລີມາຈັນຍິດນີ້ລະຊິຈອງແລະປ່ຽວບາແດ່ຢູ່ລະອໍເດສະຫນີເຊັນເລມາແມ່ມາແລະແຕ່ເຊື່ອເຕີມາຊິໄດ້ຊິເດແລະຄະນະຈະຕ້ອງຫນາເຕັ່ງເລມາດາດຸຍິດຕິນເລຍາມະນາແດ່ຈິນຈິຕ້
ตอนเช้ามาแล้วก็มาเพื่อจะเล่าเรื่องนี้หนุ่ยมาล่าสุดเลยยันนี่ตรงนั้นอีกอะไรใจเปิดทำมันพี่บอกให้เราชี้จังเปล่าเลยอินเจนเนอร์เนี่ยจึงอาศัยชีนิโกรเคียร์อุปยันใจต้องกันบุ้มจีโนบุกอากรูเปล่าเลยอินเจนเนอร์เด็กก็ว่าที่ก่อนที่เด็กก็ที่น่าจะช่างกูบอกยันที่ก็เปลี่ยนเปล่าเลยมีที่น่าตั้งเพื่อบอกเนาะจะมีสุขก็จะก็เปลี่ยนช่วยด้วยเรื่องเปล่าเลยตรงนี้เล่าจะไปที่ไหนอะไรมาที่ดียินเสียงใจเปิดจีด่า ตอนนี้ว่าแต่ยินเลี้ยบเนาะลามาบ่เนาะเอ็มอ่ะจะชัดเป็นมาแต่เลี้ยบออกมาบ่รู้สึกว่าเรื่องอะไรคนเราเสียแล้วเขาแก่แต่เพื่อนที่ทำเจ้าก็ยังยินด้วยแต่บอกที่ก่อนเลยหนุ่ยมาสิเลยแต่นี่ก็หนุ่ยนี่ก็รอพากันอยู่ในเตรียมแต่เพื่อนตัวนี้อาจจะบอกแก่จังเลยสิ่งสิ่งที่สังคมเขียนก็เต็มไปด้วยสิ่งเลยคุณรู้เปล่าเลย
เนี่ยโอ้ปากันเด็กอ่ะบ่น้องน้ำจันทร์ทุเรเนี่ยน้ำจันทร์ทุเรตรงเนี่ยมาบ่ได้ไปผิดอ่ะอาตเนี่ยเอาโอเคเด็กอ่ะเนี่ยที่ไปลุยอ่ะเด้อทุเรตรีชีบาเด้อเนี่ยเราบ่ตรีมาจ่ายอ่ะเด้อบ่ปากันที่ตากันเดียวกันเลยตรีนี่ได้ไปตรงเนี่ยผิดบ่าแก่บีทีนี้มาเราอฉีนี่ยิงตะนี่เด้อลูกเปล่าบ่าเด้อมาเนี่ยเราได้ไปผิดเด้อทีนี้เรายิงแก่เด้อ
ไปไกลจ้ารู้นั่นจะช่องช่องเช้าเลยนั่นจะช่องเช้าอะไรของเล่นอะไรก็สกันทุกทีเด้อเช่นปุ๊บสิ่งเหล่านี้ยังไม่ไปงานเลยก็เช่นมีเนี่ยบ่มีมาเกณฑ์เนี่ยเด้อสกังสีการ์ดสีไม้กวาดแต่แค่กันเกี่ยวอะไรอะไรแต่แค่มัวที่ตากันปีตุกากรีอพยพเรียนเลชั่นปีจังเลยเทรนทุกเดือนอะไรที่ไปนี่เดือนมากก็เช่นมีเนี่ยสวีกูเนี่ยก็เช่นมีเนี่ยที่สั่นนี่สกายดังก็ตาโคลินซาร์เรมิวเนี่ยเดือนมา
สกาวซีเน่คีไอพีดีเอฟบูอันต่อไปจะได้บริพิบวาเวอร์กันไหมก็เช่นที่นี่เลยก็ได้ไปวันนี้สปีดข้าเด็กชินีวิกุโรกูอเมียตุเปียปีเกล้าบ้าอากูสปีดอสกายน์ไทม์เด็กก็ชินีกูสปีดอเปียปีจิมารีสกายน์ไทม์เนี่ยมาสกาวซีจัดวันนี้ที่ตากันปีตุกากรีพยุติได้ขึ้นมาเลยสปีดอชินีบ้าเลยเมื่อกี้เนี่ยมาที่ตากันกากรีพยุติก็สกาวซียินเองโอ้ที่นี่มา
มันควรจะแข็งแกร่งหรือเปล่าวะเลยคลิมิโอนี่ก็เจียวอะไรมาเลยแต่พอเรื่องสไตล์พี่นี่เลยด้วยสิบีตัวขาดอีกตัวก็จูหลาละบ้าที่เจ้ายังงงอะไรแต่ถึงก็โกโซไม่หลังเปียบปีบ้าเช่สิ่งสิ่งการเอ็นอาร์ดูเช่นนี่เลยสกันใจเมื่อกี้นี่เลยมาที่ตากันปีตุกากรีอพยพเด็กก็สิทธิ์สิทธิ์เจ้าตะคุบอดีกันนี่หนูเอ็มมาละสังไห์นี่นี่แหละเป็นไงใจแข็งแกร่งหรือเปล่าวะเลยเจ้าแค่แต่เจียวเนี่ยแต่ตัวเจียวจะมาไม่สวยใจแข็งแกร่งหรือ
ဒီကြားထဲမှာဖြစ်တာပဲ။နည်းလေးနိုင်လောက်ပဲဒီတိုင်းချင်းရောက်ရှိတဲ့လောက်နဲ့ရုပ်ဝတ်တင်တဲ့လက်ကံမျိုးတို့ဒီဘက်ကလူကလာနေရလေ။မင်္ဂလာတော့သုံးလေးကျင်းလာလိုက်။မိုးလိုက်ဒုက္ခပြင်းနေကုန်တယ်။မိုင်းနဲ့မိုင်းနဲ့ကျွန်တော်လက်နဲ့ကြည့်နေဒီဖုန်းနဲ့ပဲလုပ်လိုက်တာပါ။ဟိုတိုင်းညာနာကြီးခတ်တာမျိုးမဟုတ်ဘူးလေ။ဒီမပြေတဲ့တို့ကျွန်တော်တို့ဒီရမယ်ကျွန်တော်တို့ ဒီနေ့ကျပိုင်းနေကစားလို့မင်းကင်းဘက်ကကြေးရွာတွေမှာစစ်ကောင်စီတပ်တွေကလေကြောင်းကနေရဟရင်အုံပြုပြီးစစ်ရင်အားတိုးချတာတွေပြုလုပ်နေတဲ့အတွက်တိုက်ပွဲတွေဖြစ်ပေါ်လာမှာကိုဒေသခံတွေစိုးရိမ်နေပါတယ်တဆက်ထဲမှာပဲစကိုင်းတိုင်းတွေကကလေးမျိုးနဲ့အနီးကကြေးရွာတွေဘက်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဆက်ရှိနေပါတယ်တိုက်ပွဲတွေကြောင့်ထွက်ပြေ Jiwari Pete, Injo, Uyin, Udo, Kimunjan Sare, Jiwaga, Didaganiha, Beluyago, Tension, Tribini Abare, Tribini Ara Chini in a Patalu, Didagan to Ugale, Kulu Piobare.
Satoni, Puna, Ilocreta, Kimiki, Nedilu, Adru, Ayaka, Kubi, Jara, Satoni, Yawro, Chibulu, that already some blown Pinjo, Pigavio, Sadi, Nibu, the Uyan Toko. ဒီနေ့ကြီးကတော့အဲ့ဒီစစ်တပ်ခတ်တာတော့မကြတည်ရတာဒါပေမဲ့အနည်းအထိကတော့ပြည့်တယ်သူတို့ဒီလူတွေကတော့အခုဒီပြီးနေကြတော့ဒါလည်းမှမရှိတော့ဘူးဒီတကြီးရဲ့ကြံခဲ့တဲ့လူတွေကြံခဲ့တဲ့လူပြောတယ်အဲ့ဒီအင်ဂျယ်မှာတော့ပြောရတယ်ကိုအင်ဂျယ်ကအဲ့ဒီမှာတရားကျော်300ဘောင်ဆိုအင်ဂျယ်400ကျော်ငါလောက်ရှိမှာပေါ့300ဘောင်ဆိုအင်ဂျယ်400ငါလောက်ရှိနေကြဒီအနောက်ကကြမ်းကယူရီမှန်တမရကတော့
တယ်မင်းတမရကျွေးချောင်းတွေကိုလက်ခံပြီးတော့ဟိုတူရကူရအလိုပဲရောက်လာတဲ့ချွေးချောင်းတွေကိုတို့ကတည်းကကျွေးမွေးဟိုဝက်စားတွေဒီအဲ့လိုလုပ်နေကြပါလေရ။နိုဝင်ဘာ3ရက်ခရဲကကလေးမျိုးအနီးမြစ်တာမြစ်အနောက်ဖက်နတ်ချောင်းချောင်းကွာစတဲ့ကျေးရွာတွေအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင
ဒီနေ့ကနေ့တိုင်းထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မယ်ဒုတိယပိုင်းအစီအစဉ်မှာတော့တနင်္လာနေ့တိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မင်္ဂလာညချမ်းပါရှင် VOA ရဲ့တင်းနှလာညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ 1925 နဲ့ 32 တူကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းတင်းနှလာညအပတ်စဉ်ကဏ္ဍတွေကတင်းတောင်မဆူအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာ2020အထွေထွေရွေးကောက်ပွဲကျင်းပခဲ့တာအခုဆိုရင်တစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်9နှစ်တကြိမ်ကျင်းပတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲရလဒ်ကိုလက်မခံမဲစစ်ကောင်စီဘက်ကအာဏာသိမ်းထားတဲ့အခြေအနေမှာရှိနေတာပါ။တိုင်းပြည်ရဲ့အရေးတစ်ခုအတွက်ပြီးခဲ့တဲ့ရွေးကောက်ပွဲမှာဆန္ဒမဲပြီးခဲ့တဲ့သူတွေရဲ့အခုလက်ရှိအခြေအနေပေါ်မှာသူတို့ရဲ့သဘောထားဘယ်လိုရှိပါသလဲ။ဒီအခြေအနေတွေကိုတော့သတင်းတောက်မှတ်စုအစီအစဉ်မှာမတ်အေးတန်နာကျော်ကတင်ဆက်ပေးထားပါရဲ့ရှင်။
ရွေးရွေးရွေးကောက်ပွဲကျင်းပခဲ့တာအခုဆိုရင်တစ်နှစ်ပြည့်ခဲ့ချိန်မှာတော့နိုင်ငံမှာအမဲနိုင်ရရွေးကောက်ခံအစိုးရရဲ့အုပ်ချုပ်မှုမဟုတ်ဘဲနဲ့စစ်အာဏာရှင်လက်အောက်ကြားရောက်နေတဲ့အတွက်အနာဂတ်ကိုအထူးစိုးရိမ်နေလို့မဲဆန္ဒရှင်တွေကပြောနေတာပါစစ်ကောင်စီကဒီ9နှစ်တကြိမ်ကျင်းပတဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲရလဒ်ကိုလက်မခံဘဲအာဏာသိမ်းခဲ့တာဖြစ်ပါတယ်ဒီမိုကရေစီတိုင်းပြည်တစ်ခုဖော်ဆောင်နိုင်ဖို့ရည်တံဆန္ဒမဲပေးခဲ့ကြတဲ့သူတွေအာဏာသိမ်းစစ်ကောင်စီလက်အောက်ကြုံတွေ့နေရတဲ့အခြေအနေတွေပေါ်မှာဘလို့သဘောထားတွေရှိပါလဲဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြကြပါမယ်ကျွန်မအေးတန်နာကျော်ပ
ါကျွန်တော်တို့ပြည်သူဆန္ဒနဲ့ချုပ်ပေါ်လေရတဲ့လက်ခံဒါတော့ဒီလုံးကငင်းပယ်လို့များလက်ခံ
ဒီကနေ့2020နိုဝင်ဘာလ10ရက်နေ့ကပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကျင်းပခဲ့တာအခုဆိုရင်တစ်နှစ်ပြည့်ခဲ့ပါပြီမဲအများဆုံးရသူအနိုင်ရစနစ် FPTP ကိုကျင်းသုံးခဲ့တဲ့အဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲအပြတ်တန်နဲ့အနိုင်ရခဲ့တာပါဒါမဲ့လည်းအဲ့ရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်ကအာဏာသိမ်းခဲ့ပါတယ်ရန်ကုန်မြို့ကမဲစနာရှင်တဦးကတော့အနာဂတ်မျှော်လင့်ချက်တွေကြောင့်ဆန္ဒမဲပေးခဲ့ပေမဲ့လည်းအခုလက်ရှိနိုင်ငံတွင်ဖြစ်နေတဲ့အခြေအနေတွေကြောင့်တော်တော်မျှော်လင့်ချက်မဲနေတာပါ
အခုချိန်လေးကကိုခက်ခက်ခဲခဲပြေးခဲ့တဲ့မေးကိုအခုလိုမျိုးဟိုမတရားမတမောင်မှုနဲ့ဒါမျိုးအနိုင်ကျင့်နေပေါ့ဒီအနိုင်ကျင့်တဲ့ပုံစံမျိုးနဲ့အာဏာသိမ်းတဲ့အတွက်ကြောင့်မျိုးခံစားရခံစားချက်ကတော်တော်မှစိုးတယ်နောက်တစ်ခုကပါလဲဆိုအနာဂတ်ပျောက်သွားတယ်လို့ခံစားရတယ်ဒါကတော့ဒါလူငယ်တိုင်းလည်းအဲ့လိုခံစားရတယ်လို့မျိုးဒီမောက်လိုလူလက်ပိုင်းတွေအဲ့တိုင်းခံစားရတယ်အနာဂတ်ပျောက်သွားရပေါ့လေဘာကြောင့်ဒါမျိုးလုပ်ခဲ့ရတယ်ပေါ့ဆိုတော့သူလုပ်ခဲ့တဲ့ရည်ရွယ်ချက်တည်းလေအခုတည်းကဒါကိုလာကာလာရှိခဲ့ပြီပေါ့နော်အခုတည်းကလည်းကောင်းမွန်တဲ့အပြောင်းအလဲမျိုးမဖြစ်လာတဲ့အပြင်အများနဲ့အကြောက်တရားပြန်ပြီးတော့မျိုးဆက်သစ်တွေအတွက်လည်းမကောင်းတာပါလေဆိုအကြောက်တရားကြီးပြန်ဖြစ်လာတယ်ဟိုမတရားမှုတွေပြန်ဖြစ်လာတယ်နောက်မတည်ငြိမ်ဘူးပေါ့နော်အစိုးရကတော့အသက်အိုရင်စည်းစိမ်ဆိုတဲ့ဟာမျိုးကဘလို့မှဟိုဒီနေ့နဲ့မနဲ့ပြန်တော့မှဟိုလုံးရုံရုံကြီးကြီးလုံးလုံးချုံချုံနဲ့တော့မနေရတော့ဘူးပေါ့နော
်ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကမဲဆန္ဒနဲ့82ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့ပါတယ်အနိုင်ရသူ NLD ပါတီအနေနဲ့ပထမအဆုံးလွှတ်တော်အစည်းအဝေးစတင်ပေဖေဖော်ဝါရီလ1ရက်နေ့မှာပဲစစ်တပ်ကအာဏာသိမ်းခဲ့ပါတယ်ပါတီခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေကိုဖမ်းဆီးအရေးယူတာတွေရှိနေပေမဲ့တချို့လွတ်မြောက်သူတွေအနေနဲ့လည်းအခက်အခဲအတားအဆီးတွေရှိနေတဲ့ကြားကစစ်အာဏာရှင်စနစ်အောက်ကအပြေးတိုင်လွတ်မြောက်ဖို့နဲ့ Federal Democracy ပြည်ထောင်စုပေါ်ပေါက်လာဖို့တိုင်းသားတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောထားပါတယ်။ February 1ရက်နေ့ကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD လွတ်တော်ကိုယ်စားလှယ်တွေစုပေါင်းပြီးတော့ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ကြပါတယ်။မြန်မာနိုင်ငံမှာ Federal Democracy ပြည်ထောင်စုပေါ်ပေါက်အောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပါတီရဲ့ဗဟုအလုံးမှုဆောင်အဖွဲ့ကပြောခွင့်ရသူတို့ဖြစ်တဲ့ဦးအောင်ကြည်ညွန့်ကပြောပါရစေ
။လက်ရှိအချိန်မှာအခုတိတဲ့အတိုင်းပဲကျွန်တော်တို့ကဒီကြားကာလအနေထားနဲ့တော်လန်နေဈေးကာလဒီမှာဖြစ်တဲ့အတွက်ကြောင့်မလို့အနာဂတ်ကာလရဲ့ဘယ်လိုအခြေအနေမျိုးမှာဖြစ်မယ်ဆိုတဲ့အမျိုးကတော့အခုကျွန်တော်တို့အတိအကျပြောလို့ကျွန်တော်တို့မရနိုင်သေးဘူး။ဒါမှမဟုတ်ကျွန်တော်တို့ဒီမှာ NUCC ကနေပြီးတော့ charter ရေးဆွဲထားပြီးတဲ့အခါမှာစစ်ကောင်စီမရှိတော့ဘူးဆိုတဲ့နောက်
ပိုင်းပေါ်ပေါက်လာတဲ့အခင်းကြီးအပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံမှာတကယ်ဖက်ဒရယ်ဒီမိုကရေစီဖြစ်ဖို့ရအတွက်တိုင်းရင်းသားတွေနဲ့အများဆုံးနှိမ့်နှိုင်းပြီးတော့ဆောင်ရွက်သွားရမယ်အခြေခံလမ်းကြောင်းအတိုင်းပဲသွားမယ်ဘယ်လိုအသေးစိတ်တွေဖြစ်မလဲဘယ်လိုအသေးစိတ်တွေဆောင်ရွက်မလဲဆိုတာတော့အခုချိန်မှာပြောလို့မရသေးဘူးပေါ့လေနော်2020ပါတီဇွန်ဒီမိုကရေစီထွေထွေရွေးကောက်ပွဲမှာတနင pawin ma de atat 16 ni pye lo patthama u song chein mae pe ka de lu nge du ga le tu pawin lu nge ri ye anagan ne patte pi lo so yin pu ban ni da ba
lu nge ri kwe sin ho na chama da tan ni ma da ga ho tan ni kaw ma ho lu nge ri le ho a nya yi khwan nyan ni ga ye lu nge ri anagan le pu kaw ma le ni pu chin lo chao tan ni ye pye sin twa yu chi le de chano di chin ma lu nge ri ni ne ya lo ho
လူငယ်ရဲ့အနာဂတ်ကတော့တိုင်းအနာဂတ်ကောင်းဖို့ပုံပြီးတိုက်ရုံးဝင်ကြရတယ်လို့ကျွန်တော်ပြောချင်ပါတယ်။စစ်ကောင်စီကအစိုးရအာဏာသိမ်းယူထိန်းချုပ်ထားပေမဲ့လွှတ်တော်ကိုယ်စားလှယ်ရဲ့မရှိတာဟာပြည်သူတွေအတွက်နောက်ထပ်နင်းနာမှုတစ်ခုဖြစ်တယ်လို့ဆန္ဒမဲပေးခဲ့ကြရတဲ့သူတွေကပြောပါတယ်။မုံပြေတဲ့မော်လမြိုင်ဒေသခံအမျိုးသမီးတူကလည်းပြည်သူတွေရဲ့ဆန္ဒကိုကောင်းထဲဖော်ပြမဲ ก็ตามคุณตามมาตุนกี้หาที่ตั้งใจเลยอ่ะแต่ตัวนี้เนี่ยก็ชีวิตเนี่ยตามเลยอ่ะแล้วพี่ชิ้นนั้นเหมือนกันตัวนี้เนี่ยก็อาบน้ำมาเต็มเต็มมาแล้วตอนนี้เนี่ยอุตส่าห์ว่ามีชีวิตก็จะเราตัวนั้นคิดถึงชีวิตเนี่ยอุตส่าห์เนี่ยที่ดีๆก็เลยใช้ทางแล้วนะทุกคนเสียใจกับเวลาแล้วก็พี่ติงกันเลยสิ่งสิ่งนี้เราอยากไปติดลูกไปไหมลูกก็ได้พูดถ้าเราว่า สิ่งสิ่งข้างทางเรื่องก็เป็นความเชื่อเลยนั่นเองปฏิทินเนี่ยพี่เกเรจะไปหนีดีมาด้วยสมบูรณ์แล้วโดยเฉพาะช่วงจากกุญแจพิวนัยเนี่ยพี่อาเซเน่บอกว่าเราจะไปไหนบ้างพี่อาเซเน่เนี่ยพัฒน์ลูกด้วยสมสุนีว่ามาในเอเยปฏิทินสิ่งนี้เลยอยู่สิ่งอาจารย์พิวจะตีตั้งเองลูกพี่อาจารย์จะขยันเนี่ยพูดพิวเอเยปฏิทินยูเอสจีบีพิวกุญยาเท่าตานั่นน่ะหลามิงาพิวไว้เดี๋ยวเราไปเอเยปฏิทินเจ็ดเดือนก็จะรอ ดาวนี้สิ่งที่การนี้ก็มาเป็นสิ่งที่เป็นสิ่งที่ต้องมีชีวิตเราดูว่าเราดูเรื่องสิ่งนี้บ่มีก็มาได้ยิ่งกว่าเราเห็นสิ่งนี้เป็นสิ่งที่ต้องมีชีวิตเราดูว่าเราในการที่มีเงินเราที่อาศัยได้ก็นั่นหมายถึงเงินเนี่ยอยู่ด้านในดาวนี้สิ่งนี้จะมาบ่ดีช่วยเข้าไปยาละก็เล่มแค่ไหนอาณาเต็งท่าเลยก็ลาดากาลาดีมาตอนนี้เอียร์จูเรียตบอร์ดาซูจีนายน่าฮัลเลย์ยาละกันตะคุบสิ่งเดียวในงานเอียร์จูเรียกับพี่ไว้
ทวีดูยุคเก่าเป็นจำปาเกล้าจนนี่พี่กาลายาวลาดลูยุคเก่าเป็นยาเล็กกูเล่มแค่ไม่เนี่ยอาณาเต็งท้ายสิ่งสิบกันรอยุคเก่าเป็นติดคู่จำปาบูเป็นสิ่งที่รับเสพไปเสียจะมาอีกนานจ้าวะเรื่องนั้นมาสู่สี่เส้นปีมารักุสเปียสิวายกันอากูทวีดูปีวามีในงานงานวิจิเล่เล่มูด้วยเวซีนงยองซีนงนี่กูมีมาในงานอบหูบังอาเปียนเปียตั้งมาหลายปี ในงานงานวิจัยลงจุดสีเดมาสุราเจ้าอคุลกันตาพิจารณ์บุคคลบางดาวน์ชีดูจะพิสูจน์ไปไหมบุคคลบางยี่เวรได้พิลาบามลาที่เดินไปสิบวันสี่สิบมาเต็งยี่ไทยกับจินตยาทวายเช่นในงานงานวิจัยอย่างเวมาบุคคลบางงานนี้จะทำได้ยี่ยงสีนุ่ยต้องยาจะทำงานยาไก่นุ่งดูชนเน ยาวเวลูกจะพูนเวนบาลากูยันนี่มาบุคคลบางก็เปลี่ยนเลสีกันจริงใจไปเลยที่ตั้งมาเชียร์อเมริกันจะโทรลากูเวนบาลาเซียนิกาบุคคลบางยี่ยงซีจะท้าวคนยาคนเสดชาวเจ็บเสด้าเจ้าจะโทรลากูชิดจะจ่อเวนจีดูชนเน่ที่เวนยาวเวลูกคนยาลาพิบาร์เลยในงานจังวิจิตรตัวมากูกันตาดาพิจาวบุคคลบางดูดีเอาเกต้าอุเวนตัวกับฟิวเอกูพิบาร์เลย
อีเลียนยาบ้านนี้อีเลียนยาเนี่ยทำมาเสียมันนี่ชิ้นใหญ่เราคงยังอยู่ในมันนี่ชิ้นอันนี้ป่ะอีที่เป็นมุดคู่ดูกับว่าดีกว่าที่มาโน้นจ้าที่เป็นมาไม่ใช่เอาไปนั่งคุยเนี่ยว่าไม่ไม่คุยกันเนาะเอ็ดดี้ไลน์สัญญาบ้านสุราการ์โรในงานจ้าต้องวิจัยยาวเวพากาคุยยาทาร์เรปันดูอีกูสุรุราพิบาร์เลยเอ็มซีไลน์สัญญาโรในงานจ้างวิจัยยาวเวไลน์สัญญาทาร์ดูอีกูเบียร์รับบ้า ဒီကြားကာလအနေနဲ့တော်လန်ကြီးဈေးကွက်မှာဘိုးဘန်ရဲ့ရည်ညွှန်းစေးနဲ့ရောင်းဝယ်လောက်ချရတာကအထူးအဆန်းတော့မဟုတ်ပါဘူး အရင်သမရဦးသိန်းစိန်လက်ထက်2021နှစ်2023ဘဏ္ဍာနှစ်ကစလို့ဘိုးဘန်ကရည်ညွှန်းစေးနှုန်းတတ်မှတ်ခြင်းနဲ့တရားဝင်နိုင်ငံသားငွေအရောင်းဝယ်တွေလုပ်ခဲ့ပါတယ်အဲ့ဒီအချိန်ကစလို့နိုင်ငံသားငွေတရားဝင်လဲလှယ်ရောင်းဝယ်ကြတဲ့လုပ်ငန်းများဟာဘိုးဘန်တတ်မှတ်စေးနှုန်းရည်ညွှန်းစေးနှုန်းရဲ့3.8%ရာခိုင်နှုန်းအတိုးအလျော့နဲ့အရောင်းဝယ်လုပ်ကြပါတယ်3.8%ရာခိုင်နှုန်းအရဆိုရင်တော့ ဘိုဘန်တက်မှတ်စည်းနှုန်း1000ကျပ်တိုင်းမှာ8ကျပ်အတိုးအလျော့လုံနိုင်တာဖြစ်ပါတယ်။ဒါပေမဲ့2021ခုနှစ်ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံသားငွေချေအထူးသဖြင့်အမေရိကန်ဒေါ်လာဈေးကကျပ်
2000ဥက္ကဋ္ဌဦးဝင်းတော်ကVOA ကိုစက်တင်ဘာလ2ရက်နေ့မှာပြောပါတယ်။ကိုလိုချင်လို့ပြေကိုထည့်ထုတ်တော့မရဘူး။အခုတော့ဖက်ပြင်းတဲ့ဒေတခုပေါ်မှာဒေရောင်းဝယ်ပြောင်းတယ်။ဘယ်လိုဖက်ပြင်းဒေါ်လာပြေးညီမအုံးနဲ့ဒီကန်နဲ့ကိုကြီးကျေးလို့ပြေမအောင်လို့ဆေးရပါဘူး။ဒါကြမ်းကြီးကတော့ကျွန်တော်ကထောက်ခွင့်ရပြေးပါပဲရှိအောင်ကျွန်တော်တို့ဈေးမှုရဟုတ်ပါဘူး။ဒီနောက်စက်တင်ဘာလ
Bahoban Dutia Okata Uento Lemma Ye to Topia Made. Nangajangwichi Yangwe Locha Ture, Bahoban Yi Nyose Ye, Tonya Tatama Shia Gaino, a two shone lopo, Maludovu, Sude, Jinya Jep Sipade. Tarimele di Jinya Jet Topi Nala Niba Aja, Nuimbala Goyanim Habe, Bahoban Tama Yi Nyose Ne Yangwe Locha Bu, Jambiro Nyunja Labade. DJ Nyonjana Maro, a two show lona in a Pamana Gule, show like body. Yinga jet the town go shitja a two show lona in Dagani, a cool kama, jet the town a doe, naja a two show lopo, ship body. Bova ye, ganta chet deha, let me jabu, lo, shumi, jatu relay, she body.
Diguri tola, rejong, ejolu, she, and patile, ezia jamabo.
Usain deha, America, cheese, I see boy ye pinyashin to oop, ship body.
ကနောက်ရကြပါပဲဘာဖြစ်နိုင်တယ်လဲဆိုရင်ကောင်းပြီအခုသူတတ်မှတ်တဲ့ဈေးက1000ခွန်းရ30ဘင်းပေါ့ဗျာဆိုလို့ရှိရင်နော်နည်းနည်းလေးကိုတော့ဝယ်တဲ့နေရာမှာနည်းနည်းလေးကဒါသူတို့နှုံးတဲ့နောက်0.5%နဲ့ဝယ်ပြမယ်ရောင်းရင်လဲပမာဏနည်းနည်းကိုတော့အခုနှုံးလေးနဲ့နောက်ရောင်းပြီမယ်တို့တော့ရောင်းရမရှိတော့ပါဘူးဆိုပြီးတော့မှအပြစ်လာဆိုတော့အရောင်းပြလိုက်မှာပေါ့ပြင်ပါကျိုးဆက်ဖြစ်လာမ
ဒီနေ့ဘဟုဗန်တတ်မှတ်စင်းနှုန်းကအကြံပြင်းတတော်လာကိုနှစ်ရာချက်လောက်ကွာဟနေတာကြောင့်အယောင်မရှိဘဲဝယ်လို့သူတွေများလာပါတယ်နိုင်ငံတော်ကငွေလဲကောက်တာရီမှာလဲဝယ်လို့ရသမျှကြံရောင်းပေးမှဖြစ်ကြောင်းအတိပေးထားပါတယ်ဘဟုဗန်ဘက်ကနိုင်ငံခြားငွေကြေးစင်းနှုန်းထိန်းချုပ်နိုင်ရေးကြိုးပမ်းလာတဲ့အချက်ဟာနိုင်ငံရဲ့ရန်ငွေကြေးမလုံလောက်မှုဖြစ်လာနိုင်တဲ့အခြေအနေကြောင့်လို့လဲ
စီးပွားရေးပညာရှင်ဦးစိန်ထေကယူဆပါတယ်အဲဒီကုန်သွယ်မှုတွေကျလာတဲ့အခါမှာအရန်ငွေကျလာအရန်ငွေကျလာရင်သူတို့စီမှာအရန်ငွေရှိလို့ရှိရင်ဘယ်ဟာနဲ့ပြန်သွင်းမလဲအင်ပို့ကသွင်းရမယ်လေဒါကြောင့်ခုလောလောဆယ်လောက်လာတာကသူတို့ကဘာဖြစ်လာလို့ဆိုဒီကုန်သွယ်မှုနဲ့ပတ်သက်အစ်ဖူအန်ကြီးကရတယ်ငွေကိုတလားအတော့မှာဘူဘန်ကိုပြန်သွင်းမှာဒါပတ်ဆိုင်လက်ထဲမရှိလို့ပြန်စုလား
ပြန်ယူတာပေါ့နောက်တစ်ခါသွန်းကုန်တွေအရင်တော့ကပြီးခဲ့တဲ့ကာလငါးနှစ်ကာလမှာဆိုအင်ပုတ်ကများတာဗျဒါနောက်20မှာဆိုလို့ရှိရင်ဒေါ်လာ3900ဒီသွန်းကုန်ကပုံများတာအခုသွန်းကုန်ကိုလျှော့ချလာတယ်သူကပို့ကုန်ကျတော့သွန်းကုန်လျှော့မှာမလျှော့ရင်ကြာရင်အဲ့အရန်ငွေရော့ရော့လောက်ခြေစရာမရှိဘူးပေါ့ဒါကြောင့်မို့လို့အဲ့လိုဖြစ်လာတာတချိန်ညမှာပဲ2019ခုနှစ်အတွင်းပို့ကုန်တင်ပို့ထားပြီး ပို့ကုန်ရငွေစည်းရင်းမရှင်းကြသေးတဲ့ကုမ္ပဏီ600ကျော်ကိုလည်းရပ်ပေါင်း30အတွင်းစည်းရင်းရှင်းကြဖို့နိုဝင်ဘာလ2ရက်နေ့မှာကြေညာခဲ့ပြီးဒီကြေညာချက်ဟာဆိုရင်နိုင်ငံခြားငွေကနေမြန်မာချက်ငွေပြောင်းလဲဖို့ကြေညာတာမဟုတ်ဘူးလို့ဗဟုပန်ရဲ့နိုင်ငံခြားသုံးငွေစီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါ်မီတိုးဝင်းက VOA ရဲ့မေးမြန်းမှုကိုစာရေးအကြောင်းပြန်ပါတယ် ပို့ကုန်ရငွေစည်းရင်းရှင်းဖို့ကြံတဲ့ကုမ္ပဏီ663ခုရှိနေပြီးဒီကုမ္ပဏီတွေအနေနဲ့ပို့ကုန်ရငွေနဲ့ပတ်သက်လို့တတ်မှတ်ချက်အတွင်စည်းရင်းမရှင်းမှာကအရေးယူမယ်လို့လည်းပြောဆိုထားပါတယ်ရှင်။
တင်ထိုက်ပါရှင်အခုဆက်ပြီးတော့တနင်္လာနေ့တိုင်းတင်ဆက်နေကြဘလော့ဂါတွေပြောသမျှအစီအစဉ်ကိုလှည့်ပေးကြပါရစေကင်မရာတွေစင်ဆာတွေအချိန်နဲ့တပြေးညီပေါင်းဆက်ပြသနိုင်တဲ့နည်းပညာတွေစုပေါင်းပြီးတော့ Digital ကိုဘွားပုံရိပ်ဖန်တီးပြသတဲ့ပြပွဲတစ်ခုရုရှားနိုင်ငံမှာပြသနေပါတယ်။နည်းပညာတွေနဲ့ဖန်တီးထားတဲ့အထူးမျက်နှာပြင်ပေါ်မှာအပြင်မှာကိုလှူရှားနေတယ်လို့ကိုယ့်ရဲ့ Digital ပုံရိပ်ကလှူရှားနေတာကိုမြင်ရမယ်။ဒီပြပွဲအကြောင်းကိုတော့ AP သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကတင်ပြပေးထားပါတယ်ရှင်။
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကအမှုပညာပြခန်းတစ်ခုမှာ Digital နီးနဲ့ဖန်တီးထားတဲ့အမှုပညာတွေကိုပြပွဲလုပ်ပြသနေပါတယ်။ Digital Twins ဆိုတဲ့ကောင်းစင်နဲ့ပြသနေတဲ့ပြခန်းတွေကိုဝင်လိုက်တာနဲ့အေယာမမျက်နှာပြင်ကြီးတွေပေါ်မှာကွန်ပျူတာနဲ့ဖန်တီးထားတဲ့ရွေးရှားနေတဲ့ Digital အမှုပညာတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။ပို့ထူးတာကတော့ကိုယ့်ရဲ့ပုံတူကိုယ်ပွား Digital ပုံရိပ်တွေကပါအဲ့ဒီ Digital အမှုပညာတွေမှာထင်ဟပ်ပေါ်နေပါတယ်။ကိုယ့်ရဲ့လှုပ်ရှားမှုတွေအတိုင်းကိုယ့်ရဲ့ digital ကိုပွားပုံရိပ်ကလိုက်ပြီးတော့လှုပ်ရှားနေတာပါ။
вот это тот мир, который я хотела показать, в котором вы можете взаимодействовать ещё с частицами.
အခုကျွန်မတခုလေးပြပါမယ်နော်။အားလုံးကိုယ့်ရဲ့ချိတ်ဆက်ထားပြီးဖန်တီးထားတဲ့ကဘာတွေကအရာတွေနဲ့ကျွန်မတို့အပြန်အလှန်တုံ့ပြန်မှုရှိရဲဆိုတာအခုမြင်နေရတဲ့အတိုင်းပါပဲ။အခုလို့အမုံလေးတွေလွင့်သွားတယ်လို့လှုပ်လို့ရတယ်။သူတို့လှုပ်ရှားသွားအောင်ကျွန်မတို့လှုပ်လို့ရပါတယ်
။ဒီပြခန်းရဲ့အခြေအကဲအိုကဖြစ်ပါတယ်။computer screen လို့နိုင်ငံအဖြစ်ဖြစ်နေတဲ့မျက်နှာပြင်ကြီးပေါ်ကလွင်မြောနေတဲ့ပွင့်ပတ်လေးတွေလိုအရာတွေကိုသူ့ရဲ့လက်နဲ့ဟိုဘက်ဒီဘက်လွင့်သွားအောင်လှုပ်ပြပြီးတော့ပြောပြနေတာပါအခုလိုပြပွဲမျိုးဒါကအစာပဲရှိသေးတယ်လို့လည်းသူကဆိုပါတယ်
безусловно медиа искусство и цифровое искусство в России уже было в рамках
один ရှာမှာ digital နီးနဲ့ဖန်တီးရဲ့အမှုပညာတွေရှိနေပါပြီပြရိုက်တွေအမှုပညာပြခန်းတွေမှာနှစ်နှစ်တစ်ကြိမ် digital အမှုပညာပြပွဲတွေလည်းလုပ်နေကြပါတယ်အဲ့ဒီပြပွဲမျိုးတွေကိုစနစ်တကျလုပ်မယ်ဆုံးဖြတ်ပြီးအခုပွဲကိုလှုပ်ကြပါကွန်ပျူတာနဲ့ဖန်တီးတဲ့အမှုပညာလောကမှာအောင်မြင်မှုရနေပြီဆိုတာပြသဖို့ပထမဆုံးဆုံးဖြတ်ဖြစ်ပါတယ်ဒီဇင်ဘာလစရင်နာမည်ကြီးအမှုပညာရှင်တွေရဲ့ပြပွဲတစ်ခုလည်းလုပ်အောင်မှာပါအခုပွဲလို့ရတဲ့နောက်ရွယ်ချက်တစ်ခုကတက်တစ္ဆာအမှုပညာရှင်တွေကိုပံ့ပိုးကူညီနိုင်ဖို့ဖြစ်ပါတယ်။ရှင်းနှစ်အတွက်အငယ်တန်း graphic designer နဲ့ media artist အမှုပညာရှင်တွေကိုဝင်ပြိုင်ဖို့ဖိတ်ခေါ်သွားမှာပါ
။ကင်မရာတွေ၊ဗီဒီယိုဘာရှိတယ်ဆိုတာသိနိုင်တဲ့ sensor တွေ၊ရတဲ့အချက်အလက်အားလုံးကိုအချိန်နဲ့တပြေးညီပေါင်းစပ်ဖော်ပြပေးနိုင်တဲ့ဉာဏ်ပညာတွေကြောင့်ပြကန်းလာရှိသူတွေရဲ့ digital ကိုပွားပုံရိပ်တွေကိုချက်ချင်းဖန်တီးပေးနိုင်တာဖြစ်တယ်လို့ဒီပြပွဲမှာပါဝင်တဲ့ digital media အမှုပညာရှင်တယောက်ဖြစ်တဲ့ Maxim က video call ပေါ်ကနေရှင်းပြပါတယ်
။ Если попытаться просто объяснить, что происходит, находятся камеры, которые смотрят, но смотрят не глазами.
လူတွေဆုံးအရှင်းဆုံးရှင်းပြရမယ်ဆိုရင်တော့ဗျာကင်မရာတွေကလှူရှားမှုတိုင်းကိုစောင့်ကြည့်ရိုက်ကူးနေတယ်။သူတို့မြင်ရတာကကျွန်တော်တို့ခင်ဗျားတို့မျက်လုံးတွေကမြင်ရတာမျိုးနဲ့တော့မတူပါဘူး။ကင်မရာကနေသုံးဘက်မြင်ပုံရိပ်ထင်စေတဲ့ pixel ပေါင်းတန်းနဲ့ချီပြီးစက္ကန့်တိုင်းမှာပို့ပြီးပါတယ်။အဲဒါကြောင့်ပုံဝန်းကျင်မှာဘာတွေဖြစ်နေတယ်လဲဆိုတာအချိန်နဲ့တပြေးညီသရုပ်ပြနိုင်တဲ့နည်းပညာကကိုဘွားပုံဒုတယ်ပုံရိပ်မျိုးဖန်တီးပေးတာပါ
။အခန်းထဲမှာတပ်ထားတဲ့ကင်မရာတွေ sensor တွေကအခန်းထဲကိုရောက်လာသူရဲ့လှုပ်ရှားမှုကိုနေဟန်ထားအားလုံးကိုမှတ်ယူနေတာပါ။ digital မျက်နှာပြင်ကြီးပေါ်ကကိုယ့်ရဲ့ digital ကိုဘွားပုံရိပ်ကကိုယ့်ကိုပြန်မြင်နေရတာပါလို့သူကပြောပါတယ်
။ This наверное мы попытались стереть эту тру грань, где здесь просто вот артистизм, а здесь технология.
အမှုပညာဖန်တီးမှုနဲ့နည်းပညာဖန်တီးမှုကြားမှာကွာမှုမရှိဘူးဆိုတာကိုကျွန်တော်တို့ကပြသဖို့ကြိုးစားတာပါ။ဒီ project မှာလူတွေအများကြီးပါဝင်လုပ်ထားကြပါတယ်။ Digital ကိုဘွား Digital Twins တွေဖန်တီးပြီး Digital ကဘာတွေကိုလူတွေရောက်သွားသလိုဖြစ်အောင်ကျွန်တော်တို့ရည်ရွယ်လုပ်ထားတာပါ။
Digital Twins ပြပွဲလာရှိသူတွေကလည်းအခုလိုမျိုးစမ်းသစ်ဖန်တီးမှုတွေကိုအံ့ဩသဘောကျနေကြပုံရပါတယ်။
То возможно, да, новое современное искусство, наверное.
Тогда мы modern art ду ပြောလို့ရအောင်ရနိုင်ပါတယ်။ဒီလိုအသက်စံဖန်တီးမှုမျိုးလူတွေပုံမြင်ပိုသိဖို့လူတွေလို့ကျွန်မကတော့ထင်ပါတယ်
။အခုလိုဤပညာနဲ့ဖန်တီးမှုကမှအနာဂတ်ဖြစ်တယ်လို့ပြောသူတွေလည်းရှိပါတယ်
။ Думаю, что это очень интересно, что это очень.
တော်တော်လေးစိတ်ဝင်စားဖို့ကောင်းပါတယ်။တိတ်ကိုခစ်ရှိပြီးတဲ့ဤပညာဖြစ်ပါတယ်။နောက်ကျရင်အခုလိုအစင်းမြင့်ဤပညာတွေနဲ့ပဲအားလုံးဖန်တီးလာကြတော့မယ်ထင်ပါတယ်။
ဒီလိုစမ်းသစ်တဲ့ဖန်တီးမှုတွေလုပ်နိုင်တာလူများများပိုသိတဲ့နယ်လို့ဒီဧည့်သည်ကလည်းပြောပါတယ
်။ Очень необычно, такой релакс, такой приятный.
တော်တော်လေးထူးခြားပါတယ်။မြင်ရတာစိတ်ချမ်းသာတယ်လို့စိတ်လည်းအပန်းပြေစေပါတယ်။ဒါမျိုးအသည့်စင်ကျွန်မတခါမှမမြင်ဘူးပါဘူး
။ Digital Twins ပြပွဲကိုပြသနေတဲ့ပြခန်းထဲမှာ အဲ့ဒီရဲ့ခြေလမ်းပေါ်မူတည်ပြီးတုံ့ပြန်နိုင်တဲ့ဂလိုက်ဒစကုပ်ဆိုတဲ့ဖန်တီးမှုကိုလည်းမြင်ရမှာဖြစ်ပါတယ်။စိန့်ပီတာစဘတ်မြို့မှာရှိတဲ့ပီတာဟော့ဖ်နန်လော်ဂျီကရေပန်းကြီးတို့လုပ်ထားတဲ့ဒီဂျစ်တယ်ဖန်တီးမှုကသူ့ပေါ်တက်မြင့်လိုက်တဲ့ခြေလမ်းပေါ်မူတည်ပြီးတော့ခေါင်းမိုးပေါ်ကမိုးလေဝသအခြေအနေပြောင်းလဲသွားတာတွေ့မြင်ရမှာဖြစ်ပါတယ်။
ဒီပြကန်တဲ့ကဒေဂျစ်တယ်နုပညာလက်ရည်ကိုထင်ဟပ်စေမဲ့တချင်းတန်တွေကိုလည်းကွန်ပျူတာတွေကနေဖန်တီးပြီးတော့ဖွင့်ပေးနေတာဖြစ်တယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ်။နိုဗ
မဆူမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့မအီးတန်နာကျော်အစီအစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုကြည့်ရှုနားဆင်နိုင်ပါပြီရှင်မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရွှင်ပေါ်ပါကြပါစေ ကမ္ဘာ့ယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေချစ်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတွေဟာတွေကိုတက်တန့်ရောင်းသတင်းမှာပြောပြပေးသွားပါမယ်။ဒီမှာအေးသနာကြပါ။မေးရန်ပြာစုဘော့စတန်မြို့ကအင်ဂျင်နီယာနဲ့စစ်ရုပ်ဒီဇိုင်းကုမ္ပဏီဖြစ်တဲ့ဘော့စတန်ဒိုင်နမစ်ကတီထွင်တဲ့ခွေးစက်ရုံလေး Rolling Stone Stop Me at the Chain Video နဲ့ရှင်ပြထားတဲ့ Crazy Yogi Spot ရဲ့ကဟန်တွေကိုတွေ့ရမှာပါ တချင်ကအရန်နာမည်ကြီးခဲ့တဲ့ Rolling Stone ရဲ့တေးတပြား Tattoo You ဆိုတဲ့တေးတပြားထွက်ခဲ့တဲ့ 240 ပြည့်အထိမ်းအမှန် Boston Dynamics ကုမ္ပဏီက Engineer တွေက Spot ဆက်ရုပ်ခွေးလေးကိုမေ့ကျေကကတလို့အဖြစ် တချင်က Live Show နေသလိုမျိုးလှုပ်ရှားနိုင်အောင်ဖန်တီးခဲ့ကြတာဖြစ်ပါတယ် နောက်ထပ် Spot ဆက်ရုပ်ခွေးလေး 3000 ကတော့ မေ့ကျေကအနောက်နားမှာတီးခတ်နေတဲ့တခြား Rolling Stone ဂီတအဖွဲ့သား 300 ဟန်တွေတိုင်းလိုက်ပြီးလှုပ်ရှားနိုင်အောင်လုပ်ပေးထားပါတယ် ဒီကျန်ကြီးတဲ့အဖွဲ့ဖြစ်တဲ့ Rolling Stone အဖွဲ့ဟာ 1962 ခုနှစ်ထဲကစတင်ဖျော်ဖြေခဲ့တာဖြစ်ပြီးတော့ဆယ်စုနှစ်၆ခုတည်းမှာဆယ်စုနှစ်တစ်ခုရောက်တိုင်းမှာနံပါတ် 1 ရအောင်လို့ထိတ်ဆုံးနေရခြေတဲ့တခြင်းတွေဖန်ပြနိုင်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။1993 ခုနှစ်ထဲကအတူတူဖျော်ဖြေခဲ့တဲ့အဖွဲ့သားတွေထဲမှာဒရမ်တီးတဲ့ Charlie Watts ကတော့အသက် 80 နဲ့ပြီးခဲ့တဲ့အောက်တိုဘာလကပဲကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူဆုံးပါသွားပြီးနောက်လာမှာတော့အရင်ကတည်းကစီစဉ်ထားတဲ့အတိုင်း American တခွင်နဲ့လည်းပြောဖြော်ပြတဲ့노ဖီလ်တာဖြော်ပြခီးစမှာတော့1963အဖွဲ့ဆောင်ဖွဲ့ရတဲ့ကပထမဦးဆုံးအခြေဖြစ်တဲ့ Charlie Watts မပါဘဲသွားခဲ့ကြရပါတယ်။သူတို့ရဲ့ Rolling Stone ဖွဲ့ဟာသူတို့ဂီတာတန်တန်တစ်ချောင်း live ဖြော်ပြပွဲပေါင်း 40 ကျော်ကျင်းပခဲ့တာမှလို့ဂီတာသမိုင်းတစ်ချောင်းမှာအခိုင်အမြဲဆုံးအောင်မြင်ဆုံး rock ဂီတာအဖွဲ့တွေတစ်ခါတစ်ဖွဲ့ပါဝင်ဖြစ်ခဲ့ပါတယ်။ဒီ video မှာ တွေ့ရတဲ့ Boston Dynamics ရဲ့ သူရဲ့ rock guitar အကြော်မော်ကြီးတွေနဲ့ဖျော်ပြနေခြင်းမဟုတ်ဘူးဆိုရင်လည်းသူ့မှာလုပ်စရာတွေကတော်တော်များပါ။ဒီခွေးစက်ရုံလေး spot ကိုဝယ်ခြင်းနဲ့ဆိုရင်တော့ 2020 ကစပြီးတော့ရောင်းပေးနေတာမှာဈေးကအမေရိကန်ဒေါ်လာ 9000 ကျွန်းနီးပါးဖြစ်ပါတယ်။သူကသိပ္ပံနေကြသူ့ဘာသူစစ်ဆေးမှုတွေအချက်လက်စုဆောင်မှုတွေလုပ်နိုင်ပါတယ်။လက်ရှိမှာလည်းကမ္ဘာတစ်လောကကဏ္ဍစုံမှာအလုပ်ဝင်နေတဲ့ spot ခွေးစက်ရုံတွေအများကြီးရှိတယ်လို့ Boston Dynamics ကပြောပါတယ်။ Ford Motor ကစက်ရုံမှာလည်း spot ခွေးစက်ရုံလေးတွေ တွေ့ရမှာဖြစ်သလို BB British ရေနံ ကုမ္ပဏီရဲ့ ရေနံ 2 တွင်းနဲ့မှာလည်း spot ခွေးစက်ရုံလေးတွေ အလုပ်လုပ်နေကြပါရဲ့ရှင် ဒီဝိုင်းနိုင်ငံမှာကျင်းပနေတဲ့ Expo 2020 ကုန်စည်ပြပွဲမှာတောင်ကိုရီးယားပြည်ကမှာတော့ Squid Game တွေကကလေးတွေရဲ့ကစားနည်းကိုကစားလို့ရအောင်လုပ်ပေးထားပါတယ် Netflix ရဲ့ကမ္ဘာကျော် Squid Game ရုပ်တံဇလန်တွေကလို့တော့ဒီကစားပွဲမှာရှုံးရင်တက်ခံရတဲ့အဖြစ်တော့ရောက်မှာမဟုတ်ပါဘူး။တခြားမှာမဟုတ်ပြားကိုပုံဖော်လေးရတဲ့ Delcuna ကစားနည်းကိုကစားနိုင်တာဖြစ်ပါတယ်။ဒီကိုရီးယားပြည်ကကစားနည်းကတော့ရုပ်ရှင်တွေကလို့မဟုတ်ဘဲနဲ့နိုင်နိုင်ရှုံးရှုံးဒီမုတ်လေးကိုစုဖြစ်နေရမှာပါ။နောက်ကစားနည်းတစ်မျိုးဖြစ်တဲ့ Dachi ကစားနည်းမှာတော့စာရေးလိုဆက်ကူလေးကိုလှမ်းအောင်ပါ။ဒါပေမဲ့မအောင်မြင်ဘူးဆိုရင်တော့ရုပ်ရှင်တွေမှာတော့ပါတော့အရင်မခံရပါဘူးနော်။ Squid Game ရုပ်တံစီးရီးဟာ
Netflix မှာကမ္ဘာကျော်ပေါက်တဲ့ရုပ်တံဇာတ်လမ်းဖြစ်ပြီးတော့ကိုရီးယားရိုးရာခလေးကစားနည်းတွေကိုလူကြီးတွေကိုစော်ခိုင်းပြီးတော့ရှုံးရင်အသက်ပါဆုံးရှုံးရတဲ့ရလဒ်နဲ့ရင်ဆိုင်ရတာဖြစ်ပါတယ်။စက်တင်ဘာလအဓိကကို Netflix မှာစပြီးတော့ပြကြတဲ့ကတကွာလုံးကြည့်ရှုအားပေးမှုကြောင့် Netflix မှာလူကြီးအများဆုံးရုပ်တံဇာတ်လမ်းဖြစ်သွားပါတယ်။အခုဒူဘိုင်း Expo မှာတော့ကိုရီးယားပြကန်းကကစားနည်းကိုအော်တိုဘာလ14ရက်နေ့ကစလုပ်ပြီးတာဖြစ်ပြီးတော့နိုဝင်ဘာ15ရက်နေ့ထိကစားရတာဖြစ်ပါတယ်။ဒူဘိုင်းမှာကျင်းပနေတဲ့ Expo 2020ဘဝကုန်စည်ပြပွဲကိုတော့မတ်လ31ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ရှင
် Took my crew to Japan, party like Kardashians. Took my bestie to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we headed out to China, Taylor said that.
ဒီတက်တော့ရောင်တွင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတနင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။
မေးတနာကျော်စီစဉ်တင်ဆက်ထားတာပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဂျန်နီသီရဲ့အချိန်အတွင်းမှာဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့ထောင်ဒဏ်17နှစ်ချမှတ်ခံထားတဲ့အမေရိကန်နိုင်ငံသား Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအက်ဒီတာ Danny Fenster ကိုပြန်လွှတ်လိုက်ပြီးဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောဆိုပါတယ် Danny Fenster ကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်ပြီးတော့သူ့လက်ထက်ကိုလွှဲပြောင်းပေးလိုက်ပြီးဖြစ်တဲ့အကြောင်းလက်ရှိမြန်မာနိုင်ငံမှာရောက်ရှိနေတဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းလည်းဖြစ်တဲ့ Bill Richardson ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်တခါအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်း Danny Fenster ကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့အပေါ်ကြေညာကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်မြန်မာစစ်ကောင်စီရဲ့အထင်အမြင်လွဲမှားမှုကြောင့် Mr. Fenster 6လနေပါဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်နေပြီးတော့အထူးတရားရုံးမှာဒေါအောင်ဆန်းစုကြည်အပေါ်ဆွဲချက်တင်ထားတဲ့ပို့ကုံတွင်းကုံဥပဒေနဲ့ဆက်သွယ်ရေးဥပဒေတွေချိုးပေါက်တယ်ဆိုတဲ့အမှုနှစ်ခုအတွက်ဒီဇင်ဘာ6ရက်နေ့မှာနှစ်ဖက်အပြစ်သက်ရှောက်လဲချက်တင်ရမယ်လို့တရားရုံးကတတ်မှတ်လိုက်ကြောင်းစုံစမ်းသိရှိရပါတယ်။နိုဝင်ဘာ22ရက်ရှေ့သတင်းပတ်တင်င်းလာမှာတော့အဲ့ဒီအမှုနှစ်ခုစလုံးအတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်တည်ထွက်ဆိုပြီးတော့ခုခံချေပါမှာဖြစ်ပါတယ်။အမှုအတွက်ဆုဆဲခံရသူဖက်ကတက်တည်စင်းကိုတရားသူကြီးကမေးမြန်းရမှာတော့နောက်ထပ်စင်းမတင်မဲဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်တည်ထွက်ဆိုမယ်ဆိုပြီးတင်ပြခဲ့တာလို့သိရပါတယ်။တနင်္လာနေ့တိုင်းအထူးတရားရုံးမှာဒေါအောင်ဆန်းစုကြည်အပေါ်ဆွဲချက်တင်ထားတဲ့ပို့ကုံတွင်းကုံအမှုဆက်သွယ်ရေးအမှုနဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာအမှုတွေကိုကြားနာလေးရှိပေမဲ့လို့ဒီနေ့နိုဝင်ဘာ15ရက်မှာတော့တဘာဝမွေးအမှုအမစစ်ဖြစ်ဘူးလို့နေပြည်တော်ကလာတဲ့သတင်းတွေရသိရပါတယ်မြန်မာနိုင်ငံအမျိုးသားပြည်နယ်တင်မြေရေးဆိုင်ရာဂျပန်အထူးကိုယ်စားလှယ်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုရှိဆာဆာကာဝါဟာရခိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့ပြည်ခရက်နှစ်ကသူဦးဆောင်ညှိနှိုင်းပေးခဲ့တဲ့ရခိုင်ပြည်နယ်အတွင်းအေးအေးရခိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားအပြစ်ခံရစရေးသဘောတူညီမှုနောက်ပိုင်းခြေနေတွေကိုတွားရောက်လေ့လာနေပါတယ်အေးအေးအဖွဲ့နဲ့မြန်မာစစ်တပ်အကြားအပြစ်ခံရစရေးတနည်းပြချိန်မှာအခုလိုလာရောက်တာဖြစ်ပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဂျပန်နိုင်ငံကထောက်ပံ့မဲ့အကူအညီတွေပေးအပ်နိုင်ဖို့အတွက်လည်းအခုလိုထပ်မံရောက်ရှိလာတာဖြစ်တယ်လို့မစ္စတာဆာကဝါကပြောပါတယ်ရခိုင်ပြည်နယ်စစ်တွေမြို့နယ်ထဲကတက်ကြွပြင်းဒုက္ခသည်စခန်းနဲ့အလိုတော်ပြည့်အကြောင်းကစစ်ဘေးဒုက္ခသည်စခန်းတွေကိုလည်းမစ္စတာဆဆာကဝါတွားရောက်လည်လာခဲ့တယ်လို့ရခိုင်အမျိုးသားပါတီ ANP နဲ့လည်းတီချာတွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်ကောင်စီနဲ့မစ္စတာဆဆာကဝါတို့တွေ့ဆုံခဲ့တယ်ဆိုပေမဲ့တစုံတရာဆွေးနွေးခဲ့တာမျိုးတော့မရှိဘူးလို့ပြည်နယ်ကောင်စီပြောခွင့်ရဦးလသိန်းကပြောပါတယ်မြန်မာနိုင်ငံတဝန်းဒေသအတွင်းကိုဗစ်ကူးစက်မှုတွေဆက်ရှိနေပြီးတော့ stay at home ထုတ်ပြန်ထားတဲ့မြို့နယ်ကတော့52ခုထိရှိနေပါသေးတယ်ပြီးခဲ့တဲ့နိုဝင်ဘာ14ရက်မှာမန္တလေးပညာရေးကောလိပ် TTC မှာသင်တန်းတက်နေသူတွေထက်က19ဦးကိုဗစ်တွေကူးစက်မှုရှိခဲ့ပါတယ်အော်တိုဘာလကုန်ပိုင်းတုန်းကတော့မန္တလေးမှာရှိတဲ့မြို့နယ်19ကို stay at home တတ်မှတ်ဖြေလျှော့ပေးပြီးတော့ပြီးခဲ့တဲ့တောက်ချာနေ့ကတော့နောက်တစ်မြို့နယ်ကိုဖြေလျှော့ပေးခဲ့ပါတယ်
တရင်ချင်းချစ်ကိုနန်းလောင်ပြောပြပေးကြတာပါရှင်ဒီကနေ့အတွက်စီစဉ်ထုတ်လို့ရမှုကစုံမုံဖြစ်ပါတယ်အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ F Santos နဲ့ PJ Elliot တို့ဖြစ်ပါတယ် VOA စီစဉ်မှုကိုအားပေးနားဆင်ကြည့်ရှုကြရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဒီပြာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မညာသိအောင်ပါ
This program has come to you from the Voice of America, Washington.